မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး Facebook VOE မြန်မာစာမျက်နှာပေါ်မှာသောရရှင်နေ VOE မြန်မာပိုင်းဒီစာမျက်နှာနဲ့ပတ်သက်ပြီးတော့မှတ်ချက်လေးတွေသုံးသက်ချက်လေးတွေရေးလာတဲ့အတိုလေးတွေကိုပြောပြပေးသွားချင်ပါတယ်။ Page ဆိုတဲ့သောရရှင်ကသတင်းတွေနေ့စဉ်တင်ပေးနေရတာဖတ်နေရကြည့်နေရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOE VOE ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ်။Sign Arc Sign ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ VOE မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့သောရရှင်တွေအထူးကျေးဇူးတင်ပါတယ်နော်ခုဆက်ပြီးတော့မြန်မာနိုင်ငံမှာပြည်သူနဲ့ဆက်ဆံရတဲ့ပြည်သူကိုဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေနဲ့လုပ်ရတဲ့အလုပ်တွေမှာအခက်အခဲကြုံလာလို့ပါဆိုပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုရှင်းပြလာတဲ့သောရရှင်ရဲ့ပေးစာတွေကိုဖော်ပြပေးသွားခြင်းပါတယ်။တစ်ခုကတော့မှတ်ပုံတွေလုပ်တဲ့ကိစ္စပဲဖြစ်ပြီးတော့နောက်တစ်ခုကနိုင်ငံကူးလက်မဲ့ရုံမှာလက်ပေးလက်ယူမှုတွေကိုကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုပြီးတော့ရေးလာတဲ့သူတွေဖြစ်ပါတယ်။တယ်လီဖုန်းနံပါတ်ရေးပေးလာတဲ့သောရရှင်တယောက်ကျမတို့ကို Messenger ကနေပို့လာတာပါ။သူကသူရဲ့ညမအမှတ်ပုံတွေမရလို့ဘွဲတော်မှမရနိုင်တဲ့အခြေအနေရောက်နေပါတယ်ဆိုပြီးတော့အခုလိုရေးပြီးတော့သူရဲ့အတွေ့အကြုံကိုဝေမျှလာပါတယ်ရှင်
။ကျမညမစေဝါတက္ကသိုလ်နောက်ဆုံးနှစ်စာမွဲဖြေပြီးပါပြီ။တက်ဒီယာကတည်းကအမှတ်ပုံတင်လှုပ်ထားတာအခုဆိုဘွဲယူကန်နီးနေပြီ။အခုချိန်ထိအမှတ်ပုံတင်ကထုံမပေးသေးပါဘူး။မကွေးလာဝကယုံကပါနေပြီးတော့တင်ထားတာအခုထိမရသေးဘူးပဲပြောနေပါတယ်။စေဝါတက္ကသိုလ်ကအမှတ်ပုံတင်မရရင်ဘွဲမပေးပါဘူး။ကျမညမမှာအမှတ်ပုံတင်မရရင်ဘွဲမပေးလို့စာမွဲမဖြေဘူးလို့ပြောနေလို့ကျမတို့ကချော့ပြီးတော့ဖြေခိုင်းထားတာပါ။ကျမညမမှာ၄နှစ်တာအပင်ပန်းခံစားရကြက်ငွေတွေအမြောက်များကုန်ကြခံပြီးဘွဲမရရင်တော့အင်မတန်နစ်နာပါတယ်။ညီမတို့ကိုမှတ်ပုံတင်ရအောင်ဆက်သွယ်ကူညီပေးပါဦးလူကြီးမင်းတို့စီကိုလည်းဘလို့ဆက်သွယ်ပြောရမှန်းမသိလို့ဒီကပဲရေးပေးလိုက်တာပါရှင
်မကွေးလောက်ဝကယုံကမှတ်ပုံတင်မထုတ်ပေးသေးလို့ညီမဖြစ်သူစူးစမ်းရသည်မှဘွဲမရပဲဖြစ်ပါတော့မယ်ဆိုပြီးတော့ဒီတော့ရှင်တော်တော်လေးကိုစိတ်ပူပြီးတော့စာရေးလာတာဖြစ်ပါတယ်တက်ဆိုင်ရာဌာနအကြီးအကဲတွေကိုတိုက်ရိုက်စာရေးကြည့်ပြီးတော့ဒီကိစ္စကိုရှောက်ထားကြည့်ပါလို့ထပ်ပြီးတော့အကြံပြုချင်ပါတယ်နော်နောက်ထပ်တော့ရှင်ဒီတော့ရှင်ကရန်ကုန်ကဒီနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံမှာဖြစ်တာပါဆိုတော့ဒီကနေ့ပဲဖြစ်ပါလေဆိုတော့တလောကပဲစာရေးလာတာပါဒီတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော
်နိုင်ငံကူးလက်မှတ် passport လုပ်တဲ့ယုံကိုဒီနေ့နှစ်နာရီသုံးနာရီလောက်ကျွန်တော်ရောက်သွားတဲ့အချိန်မှာလူမျိုးရေးရခွဲခြားဆက်ဆံခံရမှုနဲ့လက်ပေးလက်ယူမှုတွေကိုတပြိုင်တည်းရင်ဆိုင်ခဲ့ရပါလေနိုင်ငံကူးလက်မှတ်လုပ်ပေးတဲ့ line က7 line တောင်ရှိပါလေအဲ့ဒီမှာရာရှိနှစ်ယောက်စီကစောင့်နေတာပါမြန်မာနိုင်ငံသားတွေအတွက် line တက်တက်နဲ့နောက်နီပေါ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံသားတွေအတွက်တလိုင်းဆိုပြီးတော့ထားပါတယ်ကျွန်တော်ကဒီနိုင်ငံမှာမွေးတဲ့လူဘာလို့တခြားနေရာမှာတန်းစီရတာလဲလို့မေးတော့လောက်ဝကအရာရှိကပုံမှန်လင်းလင်းပဲပြောပါတယ်ကျွန်တော်တို့ကအန်ဒီယားရှိတဲ့သူတွေဒီတော့ကျွန်တော်တို့ကိုလောက်ဝကအရာရှိကိုယ်တိုင်ကစစ်ဆေးဖို့လိုမယ်ဒါကြောင့်မလို့ကျွန်တော်တို့တီချာလိုင်းမှာစီရတယ်လို့ပြောပါတယ်ကျွန်တော်ဒီနိုင်ငံမှာမွေးပေမဲ့ကျွန်တော်ကမြန်မာနိုင်ငံသားစစ်စစ်မဟုတ်ဘူးလို့လည်းပြောပါတယ်ဒါနဲ့ကျွန်တော်လောက်ဝကအရာရှိကိုတွေ့တဲ့အချိန်မှာလောက်ဝကအရာရှိကခင်ဗျားကျွန်တော်တို့ကိုကူရင်ကျွန်တော်တို့လည်းခင်ဗျားကိုကူမယ်ဆိုပြီးတော့ပုံမွေလင်းလင်းငွေတောင်းပါလေ။နောက်ကျွန်တော်တို့တန်းစီနေတဲ့ line ကိုလူငယ်လေးတယောက်ကကြော်သွားတဲ့အတွက်အဲ့ဒီလူကဘာလို့ကြော်တာလဲဆိုပြီးတော့အရာရှိကိုမေးခွန်းထုတ်တော့လောက်ဝကအရာရှိကကျွန်တော်တို့ကိုဂယူဆိုင်စရာမလိုဘူး။ကျွန်တော်တို့ကဒီနိုင်ငံသားတွေမဟုတ်တဲ့အတွက်ကြော်တက်ခွင့်ရှိတယ်ဆိုပြီးတော့ပြောပါလေ။ကျွန်တော်ကတော့လူမျိုးရေးအရာခွဲခြားဆက်ဆံတာကိုတကယ့်ကိုပြောင်ကြကြရင်ဆိုင်ခဲ့ရတာပါ။တွေးခဲ့ရတာပါ။မြန်မာနိုင်ငံဟာကျွန်တော်နေရကျွန်တော်မွေးရမြေကျွန်တော်အိမ်လို့ကျွန်တော်မခံစားရတော့ပါဘူးကျွန်တော်တို့ကိုဒုတိယဒန်စာနိုင်ငံသားတတိယဒန်စာနိုင်ငံသားအဖြစ်ဆက်ဆံခံရတာသိတာပါပဲမြန်မာနိုင်ငံအစိုးရခေါင်းဆောင်တွေရဲ့မူဝါဒတွေအပေါ်မှာလည်းအထူးပဲစိတ်မကောင်းဖြစ်ပြီးပါတယ်ကျွန်တော်အနေနဲ့တော့မျှော်လင့်ချက်တွေဆုံးမပြီးနိုင်ငံမဲ့အဖြစ်ခံစားမိပါတယ
်ဟုတ်ကဲ့ဒီတော့ရှင်အနေနဲ့မြန်မာနိုင်ငံကနေပြီးကိုယ်ကိုဆွန့်လွတ်လိုက်တယ်ဆိုတာမျိုးခံစားရတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးစိတ်မကောင်းဖြစ်မိပါတယ်ဒီလိုမျိုးလက်ပေးလက်ယူမှုတွေကဒီအခုလက်ရှိအစိုးရကလည်းလက်ပေးလက်ယူမှုတွေကိုအထူးတားဆီးအရေးယူဖို့ကြိုးစားနေတာမလို့တက်ဆိုင်ရာအကြီးအကဲတွေကိုစာရေးပြီးတော့တိုင်ကြားတင်ပါတယ်လို့အကြံပြုချင်ပါတယ်နော် တိုင်ကြားတဲ့အခါမှာခေါ်ယူစစ်ဆေးပြီးတော့တကယ်တမ်းအပြစ်ရှိရလို့ယူဆခဲ့ရင်အဲ့ဒီအလို့ရာဒူနေရာတွေကိုလက်လွတ်ရတဲ့တာရကတွေလည်းတွေ့နေရလို့တိုင်ကြားဖို့ကျွန်တော်အကြံပြုရတာဖြစ်ပါတယ်။ဒီကိစ္စတကယ်ဖြစ်ခဲ့တာဟုတ်ရင်တော့တံပြန်အရေးယူမှုတွေရှိလာပါစေလို့ဆုတောင်းပေးပါရစေ။အခုကျွန်မဖော်ပြခဲ့တဲ့ဒီသက်ဆိုင်ရာဌာနတွေကိုတို့တိုင်ကြားတဲ့စာတွေကဒီသောရရှင်တွေဘက်ကရေးလာတဲ့စာတွေဖြစ်ပြီးတော့ကျွန်တော်ဒီဌာနတွေနဲ့ဓာတ်ရိုက်ဆက်တယ်ပြီးတော့အတူတူကြရယူထားတာမဟုတ်ကြောင်းတော့ဒီသောရရှင်တွေကိုအသိပေးချင်ပါတယ်နော်။ဒီမှာအခုပြန်စားနေတဲ့အစီအစဉ်ကမြန်မာပြည်ကပေးစာများအစီအစဉ်နဲ့ဖြစ်ပြီးတော့ဒီသောရရှင်တွေရဲ့စာတွေကိုကျွန်တော်ထပ်ဆင့်ဖော်ပြခြင်းသာဖြစ်ပါလိမ့်ရှင်။ပြတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။အမည်မဖော်ခြင်းနဲ့ရွာသူတူဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတိုင်းပြောနေကြတဲ့ဒီအတန်ချဲ့ဆက်ဒုက္ခနဲ့ပတ်သက်ပြီးတော့သူကြုံတွေ့နေရတဲ့ဒုက္ခတွေကိုရင်ဖွင့်ပြီးရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ VOA ရေ VOA ကိုရေဒီယိုခေတ်ကတည်းကအမြဲအားပေးလာတာအခုနောက်ပိုင်း Facebook ကနေလည်းအမြဲနားထောင်ပါတယ်။ကျမကြုံနေရတဲ့ဒုက္ခတစ်ခုကိုရင်ဖွင့်ပြရစီ။ကျမဘလူးဂျွန်ချောင်းဆုံမြို့နယ်မွန်ပြည်နယ်ကမရစ်ကြီးရွာမှာနေပါတယ်။အရင်တုန်းကတော့မနဲ့ခင်းစောစောတွေကတိတ်ဆိတ်မှုနဲ့လူကြီးတွေကလည်းတရားအလုပ်လုပ်ချင်းလုပ်၊ကျမ်းမာရေးမကောင်းသူတွေကလည်းညဘက်အိတ်တာနောက်ကျသူတွေကလည်းပြည့်ပြည့်ဝဝအနားယူနိုင်ပါတယ်။ကျမငယ်ငယ်ကဆိုမနဲ့အစောရိပ်ထပြီးစာထကျက်ရင်လေတိတ်ဆိတ်တဲ့အတွက်စာပို့ပြီးမှတ်နိုင်နေလေ။အခုတော့နေ့တိုင်းမနဲ့၄နာရီမှာဖုန်းတော်ကြီးကျောင်းကတရားခွင်အကျယ်ကြီးလော့စပီကာနဲ့ဖွင့်နေလေ။ကျမတို့အိတ်လို့မရတော့ဘူးပေါ့။ကျောင်းသူကျောင်းသားတွေလည်းစာကျက်နိုင်လိမ့်မယ်လို့ကျမမထင်ပါဘူး။အများသူကတရားရကြပါစီဆိုတဲ့စိတ်နဲ့ဖွင့်နေလို့တော့ထင်ပါတယ်။ဒါပေမဲ့လည်းနေ့တိုင်းမနေ့တိုင်းတစ်နှစ်ပတ်လုံးဆိုတော့ကျမတို့မှာတရားရဖို့တဲ့စုမြန်တန်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတာပုံများနေတာပေါ့။ဒီမိုကရေစီဆိုတာကိုလို့ချင်တာလုပ်လို့ရတယ်ဆိုပေမဲ့သူတစ်ပါးကိုမထိခိုက်အောင်လုပ်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာလူကြီးများများလည်းသိနိုင်မယ်လို့ကျမယုံကြည်တယ်လေ။တကယ်ကိုတစ်နှစ်ပတ်လုံးဖွင့်နေတာသုံးနှစ်နီးပါးရှိနေလို့ပါ။ကျေးဇူးတင်ပါတယ်အတန်ချဲ့တဲ့ဥပဒေရှိတယ်ဆိုရင်လေကျေးဇူးပြုပြီးတော့တာဝန်ရှိသူတွေဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်ပြောကြလိုပါတယ်မရှိဘူးဆိုရင်လေကြီးရွာတာဝန်ရှိသူများအနေနဲ့ကျမတို့ကိုငင့်ညာတော့အဖြစ်ညှိနှိုင်းဆောင်ရွက်ပေးကြပါလို့ VOA ကနေတဆင့်တောင်းပန်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဒီကျမတို့ဒီ last trigger နဲ့ပတ်သက်ပြီးတော့ဒီလိုအတန်ချဲ့စနဲ့အချိန်ပြည့်ကြည်ကြည်လန်းလန်းဖွင့်နေကြတာနဲ့ပတ်သက်ပြီးတော့ဒီကျမတို့မြမတခွင့်အစီအစဉ်ကနေပြောလဲတည်င်းတင်ပြပေးခဲ့တာရှိပါတယ်ရှင်။ပြီးခဲ့တဲ့တည်င်းပတ်ထဲကပဲလဲနောက်ထပ်တည်င်းတစ်ပုတ်ဒီ AFP တည်င်းဌာနကနေပြောတည်င်းဒီနိုင်ငံသားလိုမျိုးတည်င်းထွက်လာလို့လဲမြမလိုပြန်ဆိုပြီးတော့တည်င်းတင်ပြပေးထားပါရယ်နော်။အဲ့ဒီတည်င်းနေတယ်မှာပါတဲ့ပြောပုံအရဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပဒေရှိတယ်။ဥပဒေနဲ့လဲအရေးယူတာမျိုးတွေရှိတယ်ဒါပေမဲ့တကယ်တမ်းမလိုက်နိုင်ဘူး။မလိုက်နိုင်တဲ့အခါမှာသူတို့ကိုလိုက်နိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတာကိုတင်းချက်ပြီးတော့စီမင်းဥပဒေတင်းချက်ပြီးတော့ထပ်ပြီးတော့အရေးယူတာမျိုးတွေမတွေးရဥပဒေဘိုင်းမှာရော့ရဲနေလို့တရားဥပဒေစိုးမိုးမှုပိုင်းအားနည်းနေလို့ဖြစ်ရတယ်ဆိုပြီးတော့သိရပါတယ်နော်။ကျေးရွာတောင်ဝင်ရှိသူအဲသူတို့ကမထိနိုင်ဘူးဆိုလဲသူတို့ရဲ့အစင်မြုံနေနောက်ပြီးတိုင်းစီသားကြီးအဲ့လိုမျိုးတောင်ဝင်ရှိတဲ့သူတွေအစင်စင်တေးသေးချာချာကြက်ကြက်မမတ်ဂိုင်တွင်မှရမယ်ထင်ပါတယ်ရှင်။ကဲတောင်ရှင်တွေရဲ့ပေးစာတွေနောက်ပြီးသူတို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးချောင်းနဲ့တောင်ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုဆက်ပြီးတော့တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ Alicia ဆိုတဲ့တော်ရရှင်က VOA ရဲ့ပရိသတ်ပါတဲ့လောကမှာစီးစိမ်ရာထူးနဲ့ ရှိသမျှအရာတွေကဘာမှမမြဲပါဘူး။ဒါကြောင့်မလို့လေးတွေရဲ့ခဏလေးပဲဆိုတဲ့တခြင်းနဲ့လူတိုင်းသတိပြုမိနိုင်ဖို့တခြင်းတောင်းစီပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။ဒီလိုဒီသောရရှင်တောင်းဆိုထားတဲ့လေးတွေရဲ့ခဏလေးပဲဆိုတဲ့တခြင်းလေးကိုတခြားသောရရှင်တွေအားလုံးလည်းနားဆင်နိုင်အောင်လို့လှင့်ပေးချင်ပါတယ်။သူပြောသလိုပဲလောကမှာဘာမှမမြဲတဲ့အကြောင်းလေးတွေကတခြင်းဆက်ဆိုထားတာဖြစ်ပါတယ်။တေးရည်သူကလင်းလင်းဖြစ်ပါတယ်။လေးတွေရဲ့ဘာမှမမြဲဘူးဆိုတဲ့တခြင်းကိုနားဆင်ခံစားကြည့်ပါအောင်နော်။ဘာမှမမြဲဘူးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ